ဝါပြည်သွေးစင်းညီညွတ်ရေးပါတီကဥဆောင်ဖွဲ့စည်းထားပြီးမြောက်ပိုင်းမဟာမိတ်၄ဘွဲ့ SSPB SSA မိုင်းလာအဖွဲ့တို့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FBNCC အစည်းအဝေးကိုဇွန်လ16ရက်နေ့နဲ့18ရက်နေ့တို့မှာပန်ဆန်းမှာပြုလုပ်ခဲ့ပါတယ်။ဒီအစည်းအဝေးမှာအဖွဲ့ဝင်တိုင်းရင်းသားခေါင်းဆောင်အားလုံးတက်ရောက်ခဲ့တယ်လို့ UWSA ပြောရေးဆိုခွင့်ရှိသူဥအောင်မြင့်ကပြောပါတယ်။
ဆင်းနေဘွဲလုတ်ဖြစ်တာကတော့လုတ်ဖြစ်တယ်16 18တရခွဲပေါ့လုတ်ပါတယ်ဒါ6ဝက်ချက်တွေသဘောထားတာပါ
ဒီ FNCC အပွဲဝင်နေအကုန်လုံးတက်လာမသိဘူးခင်ဗ
ျထုတ်ထားတဲ့သတင်းရတော့တက်တယ်ဒီနေ့ဘာသတင်းထုတ်ပြန်လဲဟိုညနေပိုင်းအမှထွက်တာ
ဒီဆင်းနေဘွဲမှာမြောက်ပိုင်းမဟာမိတ်အပွဲဝင်၄ဘွဲကသူတို့အနေနဲ့အစိုးရနဲ့ပနာမသဘောတူညီမှုစာချုပ်မှာလက်မှတ်ရေးထိုးနိုင်ရည်ဆွေးနွေးနေတဲ့အခြေအနေအပေါ်ဘယ်လိုသဘောထားရှိလဲလို့ဝါမိုင်းလာနဲ့ SSPB SSA တို့ရဲ့သဘောထားကိုမင်းမြန်းခဲ့တယ်လို့မြောက်ပိုင်းအဖွဲ့တွေနဲ့နှိစက်သူတို့ကပြောပါတယ်ဒီအစည်းအဝေးအကြောင်းအရာတွေနဲ့ပတ်သက်လို့ RFA က FPNCC အဖွဲ့ဝင်တိုင်းရင်းသားခေါင်းဆောင်တွေကိုဖုံးနဲ့ဆက်သွယ်မင်းမြန်းခဲ့ပေမဲ့တတိမထောက်ပြန်ဖို့သဘောတူထားတယ်လို့သာပြောပါတယ် SSPB SSA အဖွဲ့ကဗမှုတန်းအောင်ကအခုလို့ပြောပါတယ
်ဒီ FPNCC နဲ့ပတ်သက်တဲ့ဟာကတို့တရင်ထောက်ပြန်ဖို့တာမီထားတယ်က
တိုင်းရင်းသားလက်နက်ကန်တွေနဲ့နှိစက်သူတွေရဲ့ပြောဆိုချက်အရဒီအစည်းအဝေးမှာဝါမိုင်းလာနဲ့ SSPB SSA အဖွဲ့တွေဟာအစိုးရနဲ့ပြည်ထောင်စုအဆင့်ထိပနာမအပြည့်ရဆက်ရေးသဘောတူထားတာကြောင့်ကြံလေးဘွဲ့အနေနဲ့ဘိုင်လက်ထရယ်လက်မှတ်ရေးထိုးရေးကိုသဘောတူကြောင်းပြောဆိုခဲ့တယ်လို့သိရပါတယ်။ KIA, TNLA, MNDAA နဲ့ AA တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့အနေနဲ့ဘိုင်လက်ထရယ်အဆင့်ကိုတဖွဲ့ချင်းစီဆွေးနွေးလက်မှတ်ရေးထိုးနိုင်ပြီမဲ့ NCA လက်မှတ်ရေးထိုးတဲ့အခါမှာလေးပွင့်လုံးပါဝင်မှလက်မှတ်ရေးထိုးဖို့ဆွေးနွေးခဲ့တယ်လို့လည်းအမည်မဖော်လိုတဲ့နှိစက်သူတဦးက RFA ကိုပြောပြချက်အရာသိရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး KIA တာဝန်ရှိသူတွေ MNDAA တာဝန်ရှိသူတွေ TLA တာဝန်ရှိသူတွေကို RFA ကဆက်သွယ်မေးမြန်းပြီးမဲ့ပြန်လည်ဖြေကြားခြင်းမရှိပါဘူး။ AA ပြောရေးဆိုခွင့်ရှိသူခိုင်သူခါကတော့သူ့အနေနဲ့ဒီကိစ္စတွေကိုမသိရှိသေးကြောင်း RFA ကိုဖြေကြားပါတယ်။အစိုးရလက်မတော်နဲ့မြောက်ပိုင်းမှာအမိတ်အဖွဲ့တွေကြားပြစ်ဆုံးမဲ့နေရာကိုအစိုးရဘက်ကရန်ကုန်မန္တလေးနေပြည်တော်နဲ့လာရှိုးမျိုးတွေကိုအစိုးပြုထားပြီးမြဲတိုင်းရင်းသားလက်နက်ကိုင်တွေဘက်ကတော့ငူဆယ်နဲ့ပန်ဆန်းမျိုးတွေကိုအစိုးပြုထားပြီးနေရာအတိမပြုနိုင်သေးတာကြောင့်ဒီနေ့အထိမတွေ့ဆုံနိုင်သေးပါဘူးဒါဟာအေးအေးချောင်းလို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းက RFA ကိုပြီးခဲ့တဲ့ရက်ပိုင်းကပြောခဲ့ပါတယ
်နေရာနဲ့ပတ်သက်ပြောကြအထူးကြောင့်တန်းခွက်နေရာလည်းအေးအေးအဖွဲ့ဝင်ဖြစ်တယ်ကျွန်တော်အဲ့ဒါနဲ့ပတ်သက်ပြီးကြောက်ဘက်က NRPC ဘက်ကတာဝန်ရှိတဲ့လူကလည်းကမတာယုံတရင်းကရှင်းလင်းပွဲမှာလည်းကျွန်တော်ပြောပြီးသားတယ်။အဖဲနေရာတွေကိုရွေးတယ်အဖဲနေရာတွေကိုဖဲနေရာဆိုပြီးပြန်ဆိုပြပြန်တယ်။ဒါနဲ့ပတ်သက်ပြီးကြောက်လုံခြုံရေးရဆိုရင်ရတယ်ဆိုအေဘက်ကတော့တဲ့တမတော်ဘက်ကလည်းလုံခြုံရေးအာမခံချက်နဲ့ပတ်သက်ပြီးကျွန်တော်ပြောပြီးပြီဖြစ်တယ်။ပြောပြီးနောက်ပိုင်းမှာလည်းဒီတိုင်းကပြန်လာနေတယ်။အဲ့ဒါကိုကြည့်ကြည့်အားဖြင့်ကျွန်တော်နောက်မီးအောင်လှုပ်နေတာဘယ်လိုလဲဆိုတော့ကျွန်တော်သိပါတယ
်။တမတော်ဘက်ကပြောဆိုချက်အပေါ်အေးပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကတော့အခုလိုညင်းဆိုပါတယ်
အေးကျောင်းတော့တော့မဟုတ်ပါဘူးအဲ့လိုပြောလို့တော့မရဘူးဗာပြည့်စုံဒီကျွန်တော်တို့အခုပြောနေတဲ့ဥစ္စာတွေကအများပွိုင်းမှာမိုက်တစ်ခုလုံးရဲ့သဘောထားပဲဖြစ်တယ
်ပြီးခဲ့တဲ့ AB 30ရက်နေ့ကမူဆန်မြို့မှာတွေ့ဆုံခဲ့တဲ့ပထမအကြိမ်တွေ့ဆုံပွဲမှာမြောက်ပိုင်းအဖွဲ့၄ဘက်ကပနမအပြည့်ရစာချုပ်လက်မှတ်ရေးထိုးနိုင်ရေးအတွက်တဖွဲ့ချင်းစီရဲ့အဆိုပြုချက်တွေကို NRPC ကိုပေးခဲ့တာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာတက်မတော်ပါဝင်ခဲ့ခြင်းမရှိဘဲဒုတိယအကြိမ်တွေ့ဆုံချိန်မှာတော့ပါဝင်မှာဖြစ်ပြီးမြောက်ပိုင်းလေးဘက်ပေးထားတဲ့ဘိုင်လက်ထရယ်စာချုပ်နဲ့ပတ်သက်လို့အဓိကထားဆွေးနွေးမယ်လို့တုံ့သက်ထားကြပါတယ်ခင်ဗျာကျွန်တော်ကျော်လင်ဦးပါ